မြန်မာနိုင်ငံမှာကေယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်နိုင်မှုမလူအဖက်ခီးမသွားပြဖို့နဲ့လူစုလူဝေးအပျော်ပါတွေကိုရှောင်ရင်မှုတာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ကူးစက်သူဦးရေတိုးလာနေတာကြောင့်ထိန်းချုပ်နိုင်မှုကျိုးပန်းနေရချိန်မှာနောက်ထပ်ကူးစက်မှုတွေဖြစ်လာနိုင်တဲ့အခြေအနေကိုရှောင်ရှားကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းလိုက်တာပါ။အကြခင်ပွင့်လင်းရာတွေရောက်လာတော့မှဖြစ်သလိုရုံးပိတ်ရရှိကာလတွေမှာမလိုအပ်တဲ့ခီးမထွက်ကြဘူးနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေမလုံးချဖို့ကိုလည်းသတိပေးထားပါတယ်။ယောဂကုသမှုကိုထိန်းချုပ်ဖို့ကြိုးစားနေချိန်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တိုက်တွန်းချက်ကိုလိုက်နာကြဖို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသယောဂတိုက်ဖျက်ရေးဌာနကိုညွှန်ကြားရမှုဒေါက်တာခင်ရင်ကြီးက VOA ကိုပြောပါတယ်
။မဖြစ်မနေရလွဲပြီးတော့ခီးမထွက်ဖို့ပိတ်ရတယ်မှာဆိုမြို့ပိတ်သားစုဝင်မဲ့သူဝေးပြီးတော့ activity ကပြဿနာမရှိတော့လဲပိတ်ရတယ် holiday တွေစုံတဲ့အခါမှာဆိုရင်နည်းနည်းရဲရဲမှရောက်နေတဲ့ဒီသားစုဝေးလေးကလည်းအင်နာကြတယ်အဲ့ခါမှာစုပွဲတော်တွေလုပ်ကြတယ်စုစားကြတယ်ဆက်ဒါမျိုးဆိုလို့ရှိရင်အသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေကိုဟိုပပပါဝင်စေဖို့တိကျထားဖို့တို့ကအနေအလုံးရှိတာပါဟိုအရင်တော့လို့နှစ်တက်ကူ countdown လို့နှစ်တက်ကူဟို one man show တို့နောက်နှစ်တက်ကူပွဲတော်တွေဘာလို့မလုပ်ရတော့ပါဘူးဒါမျိုးတွေအစားသမီးရပြောမယ်ဆိုလို့ရှိရင်သူတို့ကိုတခြားသောဖြောပြင်းကြီးတွေနဲ့ဒုမင်တန်ကြားရဲ့ရုပ်တံလိုင်းတွေနဲ့လှုပ်မယ်ပေါ့နော်
။ဒါမဲ့ဒီဇင်ဘာလမှာခြားရောက်မယ်ခရစ်စမတ်နေ့စစ်တကူနေတွေမှာဖခင်ကြောင့်တွေမှာဝတ်ပြုဆူတောင်းမှုအတွက်လူ90ထဲမပိုတဲ့အရေးအတွက်ကိုခွင့်ပြုဖို့အပါအဝင်ပြည်သူတွေအတွက်ဖြောပြင်းကြီးအစီအစဉ်တွေကိုရုပ်မြင်သံကြားရုပ်တံလိုင်းတွေကနေထုတ်လွှင့်ပေးဖို့ကိုကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီမှဆွေးနွေးထားတာပါ။ကယောဂါနဲ့ပတ်သက်ပြီးချမှတ်ထားတဲ့စီးနှင်းတွေကိုပြည်သူတွေအနေနဲ့စနစ်တကျလိုက်ပါဆောင်ရွက်ပေးဖို့ကိုလည်းဒေါက်တာခင်ရင်ကြီးကတတိပေးထားပါတယ်
။ဒီကယောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာကျမတို့ဒီအတူအကောင်တယောက်ကဆောင်ရွက်လို့မရပါဘူး။မိသားစုတစ်စုဆိုလို့ရှိရင်ဒီမိသားစုမှာအဖေအမေဒီဥဆောင်မှုနောက်မှာဒီတားသမီးတွေကတော့အင်လိုက်အားတဲ့ထက်ချက်မကွာတော့လိုက်ပါဆောင်ရွက်မှာဒီမိသားစုကအောင်မြင်တိုးတက်မှာဖြစ်ပါတယ်။လုပ်ချင်လို့လုပ်နေလို့ရှိရင်ကျမတို့နိုင်ငံယောဂါကာကွယ်ထိန်းချုပ်ရေးကတော်တော်နဲ့မရပဲနဲ့ကြာနေမှာဖြစ်ပါလို့ကြာနေလေနိုင်ငံစီးပွားတွေစောင့်ရုပ်လေးလေးဒီဦးတယောက်ချင်းစီကဝင်ဝင်ရရှိမှုခွင့်လန်းနေလေနေပါလေလေဖြစ်ပါတယ်
။ကိုဗစ်ယောဂါတန်မြာရှိသူတွေနဲ့တခြားနာမကျန်းဖြစ်သူတွေကယောဂါကာလမှာကျန်းမာရေးကုသမှုခံယူဖို့အတွက်ဖွင့်လှစ်ထားတဲ့ဌာနကူစည်းကမ်းတွေကိုလည်းထပ်တိုးချဲ့နေပြီးပြည်သူတွေဘက်ကကယောဂါစီမင်းတွေကိုသာလိုက်နာပေးဖို့ကိုလည်းရန်ကုန်တိုင်းဌာနကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာချုံမင်းထွန်းကတောင်းဆိုထားပါတယ်။
ဒီကနေ့ညနေတော်မင်းကြမှာကျွန်တော်ဖွင့်ထားတယ်။နောက်လည်းဆက်ဖွင့်ဖို့လည်းအစီအစဉ်လေးဆွဲထားတယ်။ကျွန်တော်ဆိုညတော်ကောင်မှာကျွန်တော်ဆီယာကလင်းတစ်ခုအစ်စ်ထပ်ဖွင့်မယ်။ဒီညတော်ကောင်ဒီဝိုင်းကျွန်တော်နောက်တစ်ခုလည်းကျွန်တော်တာဂက်ထားတာတကုံစိတ်ကမ်းမြို့နယ်အတွက်ကိုယူဆရာဥယျာဉ်မြို့နယ်ကာပါဖြစ်အောင်ပေါ့နော်။အဲဒါလည်းကျွန်တော်ဖွင့်နိုင်အောင်လည်းကျွန်တော်တို့ရှိတိုးကားနေရပေါ့နော်။အဓိကကျွန်တော်ဘက်ကနေဒီလူလူတွေအတွက်ကိုတရားစုံတောက်စုံပေါ့နော်။ဒီအဖက်ဖက်ကနေကျွန်တော်တို့ဒီတိုင်းကျက်မှာနဲ့ကျွန်တော်ဒီရန်ကုန်တိုင်းဝန်ကြီးကိုအဲဒီပူပေါင်းပြီးတော့ပေါ့နော်။အကောင်းဆုံးကျွန်တော်လက်ရှိဆောင်ရွက်ထားတယ်။ကွာရန်တင်းစင်တာတွေဆိုလည်းတိုးချဲ့ထားတယ်။အဲပြီးတော့ဒီအနှံ့ကြောက်တွေတမားတွေထားလို့ရအောင်လည်းနေရာလေးတိုးချဲ့ပြီးဖွင့်လှစ်ထားတယ်ပေါ့နော်။ဒီကပြည်သူတွေဘက်ကနေစီကံထိုင်တာပို့လေးပဲနည်းနည်းလေးအကြံပြုနေပါလေပေါ့နော်။ဟုတ်ကဲ့
။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ1656ဦးနဲ့ကူးစက်သူအတည်ပြုလူနာ9482ဦးရှိပါတယ်။ဖရက်စ်ပိုးရီရဲ့တဘာဝအရာအိတ်ခဲတဲ့အချိန်မှာယောဂကုသမှုအန္တရာယ်ပိုဖြစ်စေနိုင်လို့ဆောင်းရင်းကာလမှာလေယောဂဘူးကုသမှုတတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါရှင်။